ဩစတြေးလျစွမ်းအင်ကုမ္ပဏီဝုတ်ဆက်ကမြန်မာနိုင်ငံအတွင်းသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်ကြောင်းဒီကနေ့ကြေညာပါတယ်။ဆီယနာတဲမှုနောက်ပိုင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီအများအပြားမြန်မာနိုင်ငံအတွင်းကထွက်ခွာနေတာမှာပြီးခဲ့တဲ့သတင်းပတ်ကလည်းပြင်သစ်စွမ်းအင်ကုမ္ပဏီတိုတယ်နဲ့အမေရိကန်စွမ်းအင်ကုမ္ပဏီ Chevron တို့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေပြန်ရုပ်သိမ်းမယ်အကြောင်းကြေညာခဲ့ကြပါတယ်။အခုနောက်ထပ်ဩစတြေးလျဝုတ်ဆက်ကုမ္ပဏီကလည်းမြန်မာနိုင်ငံအတွင်းတဘာဝတန်းငွေထုတ်လုပ်တဲ့လုပ်ငန်းတွေမှာ2013ခုနှစ်ကစလို့အစုရှယ်ယာဝင်လုပ်ဆောင်နေရကအခုတော့လုပ်ငန်းတွေရပ်တော့မယ်လို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေပုံမဆိုးဝလာနေရကြောင်းအခုလိုလုပ်ငန်းတွေပြန်ရုပ်သိမ်းမှဖြစ်ပြီးကုမ္ပဏီအတွက်အမေရိကန်ဒေါ်လာတန်းနေရာလောက်ဆုံးရှုံးမှဖြစ်တယ်လို့လည်းပတ်မျိုးအခြေဆိုင်ဝုတ်ဆိုင်ကုမ္ပဏီကပြောပါတယ်ဝုတ်ဆိုင်ကုမ္ပဏီဟာရခိုင်ပြည်နယ်အတွင်းကကမ်းလွန်ရင်နံ248လုပ်ွက် AD1 နဲ့ AD8 တို့မှာအစုရှယ်ယာ40ရာခိုင်နှုန်းပါဝင်လုပ်ကိုင်နေတာဖြစ်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခြင်းအပြင်အာဏာသိမ်းစစ်တပ်အတွက်ဝင်ငွေရစေတယ်လို့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်ရင်းပြပလူခွင့်ရေးအဖွဲ့တွေကဖိအားပေးတောင်းဆိုနေချိန်မှာဝုတ်ဆိုင်အပါအဝင်အနောက်နိုင်ငံတွေကစွမ်းအင်ကုမ္ပဏီတွေလုပ်ငန်းရမယ့်အကြောင်းကိုဒီအပိုင်းတွင်စက်တိုက်ထုတ်ပြန်လာကြတာဖြစ်ပါတယ်။ထိုင်းနိုင်ငံခြေဆိုင်ရန်နှင့်တဘာဝတန်ငွေ246ကုမ္ပဏီ PTTEP နဲ့တောင်ကိုရီးယားက POSCO ကုမ္ပဏီတို့ကတော့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေဆက်လက်လည်ပတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ။